ဒီကေလာကဗုဒ္ဓဘာသာအမျိုးသားရေးဝါကြီးအုပ်စုရဲ့အကြောင်းရန်ကုန်အရှိချမ်းအစ္စလာမ်ကျောင်းတွေပိတ်ထားခဲ့ရတာကြောင့်အစ္စလာမ်ဘာသာဝင်တွေအနေနဲ့ရမဒန်ဥပုသ်ကာလမှာဝိတ္တုစုတောင်းမှုအခက်အခဲတွေတွေ့နေရတဲ့အကြောင်း AFP သတင်းဆောင်မတဲ့ဘက်ကိုအခြေခံပြီးတော့မျက်ခွန်မျိုးကပြောပြပြပါလိမ့်မယ်ခင
်ဗျာ။ရန်ကုန်မြို့မှာမိုးရွာနေတဲ့ကြားကပဲဥပုသ်ထက်တဲ့မွတ်စလင်တွေဟာလီကဝေငှဒါနပြုတဲ့ထမင်းနဲ့ဟင်းကိုတန်းစီပြီးတော့ယူနေကြပါတယ်။မွတ်စလင်တော်များများဟာပုံမှန်အားဖြင့်တော့အနားမှာရှိတဲ့အစ္စလာမ်ကျောင်းတွေမှာတနေ့ကိုနှစ်ကြိမ်ဝတ်ပြုလေးရှိပေမဲ့ပြီးခဲ့တဲ့လကမွတ်စလင်စန့်ကျင်ရေးအမျိုးသားရေးဝါဒီအုပ်စုတွေကြောင့်အစ္စလာမ်ကျောင်းတွေပိတ်ထားခံရတဲ့အတွက်ဝတ်ပြုဆူတောင်းဖို့အခက်တွေ့နေကြပါတယ်။ဟာရှင်ဟာပုံမှန်အားဖြင့်အစ္စလာမ်ကျောင်းမှာဝတ်ပြုလေးရှိသူတယောက်ပါ။
ကျွေးမှာကိုယ်စားကိုယ်မှာဒုလတိပုံလာအလုံးရင်းရင်းနှင်းနှင်းနဲ့သွားတာပေါ့နော်ဒါမှမဟုတ်သာရတော့တာတော့ဒါကျွန်တော်နှစ်ခုပြောဝင်သွားတယ်ဒါပေမဲ့အဲ့လိုရှိခဲ့တဲ့အခုချိန်မှဒီနောက်ပိုင်းဒီကျွန်တော်တို့နှစ်နှစ်သုံးနှစ်အတွင်းထဲမှာဆိုရင်တော့ဒါအခုလည်းကျွန်တော်တို့ထက်ပို့ပြီးတော့နားလဲမှာပေါ့နော်ဆိုတော့ညာလဲနေဆိုတော့ဒီကြားထဲမှာပဲကျွန်တော်တို့ကခွဲခြားမှုကတော်တော်လေးကိုကွာပါတယ်
မွတ်စလင်တချို့ကတော့လမ်းတွေပေါ်မှာပဲဝတ်ပြုဆူတောင်းကြပေမဲ့အခုလိုလမ်းပေါ်ဝတ်ပြုတာကိုလည်းဒေသခံအာဏာပိုင်တွေကပိတ်ပင်တာမြစ်ခဲ့ပါတယ်။အစ္စလာမ်ကျောင်းတွေနဲ့လမ်းတွေပေါ်မှာဝတ်ပြုတာကိုပိတ်ပင်လိုက်တာကြောင့်ဗလီကျောင်းမှာလူတွေအဆမတန်များလာတာကိုလည်းရင်ဆိုင်နေကြရပါတယ်
။ကျွန်တော်တို့တစ်ဖက်ချမ်းမှာတစ်ဖက်ချမ်းမှာရှိတဲ့လူတွေကလည်းဝတ်ပြုခွင့်မရတဲ့ခါကျဒီဘက်ကိုစုပုံပြီးတော့ကြလာတယ်ဆိုတော့အဲ့မှာဒီမှာနေနဲ့ပူများသွားတာပေါ့နော်သူကအဲ့တော့နေရာဆိုင်ကင်းအခက်ကြီးလေးအဲ့ဒါပါပဲ။
မြန်မာနိုင်ငံမှာမွတ်စလင်ဥယျာဟာ300ခိုင်နှုန်း400ခိုင်နှုန်းလောက်ပဲရှိပြီးသူတို့ရဲ့ဘာသာရေးစနစ်ကတော့ယာစုနှစ်နဲ့ကြီးပြီးတော့မြန်မာနိုင်ငံထဲမှာရှိနေကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်နောက်ဖက်ချမ်းမှာဘာသာရေးဆိုင်ရာအကြမ်းဖက်မှုတွေစတင်ခဲ့တဲ့2012ခုနှစ်ကတည်းကမြန်မာအစိုးရအနေနဲ့လည်းအစ္စလာမ်စန့်ကျင်ရေးမြင့်မားလာတာကိုထိန်းချုပ်ဖို့အတော်လေးကြိုးပမ်းအားထုတ်နေရတာဖြစ်ပါတယ်။ရန်ကုန်ဘတ်တူဖြစ်တဲ့ဟာရွန်ကတော့ပြီးခဲ့တဲ့လကစတင်ခဲ့တဲ့ရမန်ဒန်ဥပုသ်ကိုဒီသားစုနဲ့တူအိမ်ထဲမှာပဲဝတ်ပြုဝါဆောင်ခဲ့ကြကြောင်းပြောပါတယ်။သူကကိုတိုင်းပြည်ထဲမှာနေရင်းနဲ့မွတ်စလင်တွေကိုပိုးပြီးပြစ်မှတ်ထားလာတာမျိုးဖြစ်မှာဆိုရင်တဲ့အကြောင်းကိုလည်းပြောပါတယ်
။ဆိုရင်မျိုးအနေနဲ့ကတော့တပြည်းပြင်းနဲ့လေကိုခုနပြောတော့များလာရင်တော့ကျွန်တော်လည်းခံစားရမှာပေါ့နော်။အခုကဘာလဲဆိုတော့သူ့စီတိုက်တော့မလာဘူး။ဒီပတ်ဝန်းကျင်မှာဖြစ်နေတော့လည်းတော့သူ့ထဲမှာခံစားရတယ်။ဆိုတော့ကျွန်တော်တို့ကတိုက်တော့ဖြစ်လာတဲ့အကြောင်းအရာတော့မရှိသေးပါဘူး။
အများစုကတော့အခုလိုတစ်ဖက်နဲ့တစ်ဖက်အခြေအနေတင်းမာနေတဲ့အပေါ်အမျိုးသားရေးစိတ်ဓာတ်ပြင်းထန်တဲ့ဗုဒ္ဓဘာသာဝင်တွေအပေါ်အပြစ်ဖို့ကြပါတယ်။ကလေး၃ယောက်ရဲ့ဖခင်ဟာတော့ကအမျိုးသားရေးဝါဒီအဖွဲ့သားပြတ်သွားမယ်ဆိုရင်အရာရာငြင်းချမ်းသွားမှာပါလို့ပြောသွားပါတယ်ရှင်။